ှစ်ဩဂုတ်လဒုတိယပတ်လောက်ကစပြီးတက်မတော်ကအရာရှိတွေကျန်းမာရေးဝန်ကြီးဌာနကိုပြောင်းရွှေ့နေရာချတာပေးခဲ့တာအပေါ်မှာပြည်တွင်းပြည်ပမှာရှိတဲ့ဆရာဝန်တွေစေဝန်ထမ်းတွေကအနက်ရောင်ဖဲကျွတ်တက်လှုပ်ရှားမှုနဲ့ကန့်ကွက်ခဲ့ရမှာကျန်းမာရေးဝန်ကြီးကိုယ်တိုင်နောင်တက်မတော်ကအရာရှိတွေကိုဝန်ကြီးဌာနကိုပြောင်းရွှေ့ခံထားခြင်းမပြုတော့ပါလို့ပြောဆိုခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းစက်တင်ဘာလအတွင်းတရားရေးဝန်ကြီးဌာနကိုတက်မတော်အရာရှိတွေရွှေ့ပြောင်းတာဝန်ချတာနဲ့ပတ်သက်ပြီးပြည်မနာကရှေ့နေတွေစတင်လိုက်တဲ့ဖဲကျိုးဝါလှုပ်ရှားမှုထွက်ပေါ်လာပြန်ပါတယ်။နောက်ပိုင်းမှာတော့လေဆယ်ဝန်ကြီးဌာနကိုပြောင်းလာတဲ့တက်မတော်အရာရှိတွေနဲ့ပတ်သက်ပြီးအင်ဂျင်နီယာတွေရဲ့ဖဲကျိုးပြစွန့်ရင်ဝန်ကြီးဌာနကိုပြောင်းလာတဲ့အတွက်ဘူမိဗေဒအရာရှိတွေနဲ့အင်ဂျင်နီယာတွေရဲ့ဖဲကျိုးနီစသဖြင့်လှုပ်ရှားမှုတွေပေါ်လာပါတော့တယ်။ဖဲကျိုးဝါလှုပ်ရှားမှုမှာပါဝင်နေတဲ့ရှင့်နေဦးသိမ့်သန်းဦးကအခုလိုပြောပါတယ်
။1960ဘိုလ်ချုပ်ရှင်နေအာနာအသိမ့်ပြီးတဲ့ကစစ်တပ်ကနေရအခုံလုံးကိုအုပ်စီးလိုက်တဲ့အခါမှာအထူးအရာရှိတွေဝန်ကြီးတွေညွှန်ချုပ်တွေမကြိုင်းဘူးလားတော့တန်းပြည်ကကမ္ဘာအစဉ်အဆုံနိုင်ငံအဆင့်ကိုရောက်သွားခဲ့ကြပြီပါပြီ။အခုလေတကယ်တော့ကျွန်တော်က yellow ribbon ဟို black ribbon blue ribbon စသဖြင့်စုံနေမှာပါဌာနတွေကအများကြီးမှာသူတို့ပါနေတော့တကယ်တော့တိုင်းပြည်ကောင်းကျိုးကိုမျှော်လင့်နေဆိုရင်ကိုမတက်ကျွန်းတဲ့နေရာမှာမပါတင်ဘူးညာအဲ့တော့ကျွန်တော်တို့ကလှုပ်ရှားမှုလို့ရင်ဗမာပြည်ရေဝန်ကြီးကို black ribbon ပေါ်တော့ ribbon နဲ့ဒီဖဲချိုးနဲ့ဒီစွတ်ထားတဲ့လှုပ်ရှားမှုမျိုးလုံးမရတော့မဲ့အနေထားပါပဲ
ကိုမကျွမ်းကျင်တဲ့နေရာတွေမှာလာပြီးအလုပ်လုပ်နေတာတိုင်းပြည်ကိုနစ်နာစေတာပဲဖြစ်တယ်လို့ဆိုပါတယ်ဖဲချိုးနီလှုပ်ရှားမှုတွေလှုပ်ဆောင်နေတဲ့စွိုင်းရင်ဝန်ကြီးဌာနကဘူမိဗေဒအရာရှိဥအောင်မြင့်ကလည်းအခုလိုပြောပါတယ်
။ပညာရှင်မဟုတ်တဲ့လူတွေဝင်လာပြီးတော့အခါမှာပညာရှင်လုပ်တယ်ပညာရှင်နေရာတွေကိုယူပြီးတော့လုပ်နေဆိုတဲ့အခါမှာဘလို့မှအစီအစဉ်တော့တည့်မှာမဟုတ်ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ကတာဝန်ဆိုင်ရင်ဆောင်ရွက်ချင်းဖြစ်ပါတယ်။သူတို့ရဲ့စီမံခန့်ခွဲမှုတွေကလည်းအလိုအရာကျွန်တော်တို့အများအားကြုံတွေ့နေရတဲ့အကြောင်းကိုဒါဒီတိုင်းပြည်ကျော်ကိုကုလသမဂ္ဂရဲ့အီးမှာနှောင့်ယှက်ဖြစ်နိုင်တယ်ဆိုတဲ့ယူဆတဲ့အကြောင်းကိုကျွန်တော်တို့ကဒီဆိုင်ရံကွာရင်ဖြစ်တယ်သူတို့ပုံမူကြီးကကျွန်တော်တို့ဒီမုံကြီးချင်းမဟုတ်ဘူးကျွန်တော်တို့ဒီတိုင်းသူတို့ရဲ့ယူတောင်းမီးချန်ကြပါဘူးလို့လားတဲ့အကြောင်းကိုကျွန်တော်တို့ကဒီလိုဆောင်ရရခြင်းဖြစ်ပါတယ
်ဖဲကျုံနီလှူရှားမှုစတင်လာခြင်းဟာဒုတိယသမ္မတဦးညံထွန်းရဲ့ကိုရီးအရာရှိဒုတိယဗိုလ်မှူးကြီးကိုစွန့်ရင်ဌာနကိုပြောင်းရွှေ့ခဲ့တဲ့အတွက်မကျေနပ်မှုတွေဖြစ်ပေါ်လာတာပါအ
ဲ့ရဲ့ကိုရီးအရာရှိရနေပြီးတော့ကျွန်တော်ပြောင်းလာတယ်ဗျာသူကဟိုအင်ဂျင်နီယာလည်းမဟုတ်ဘူးကျွန်တော်တို့ဘုံတွေကအရာရှိလည်းမဟုတ်ကျွန်တော်တို့အင်ဂျင်နီယာတွေဘုံတွေကအရာရှိတွေဆိုရင်တော့ကျွန်တော်တို့ကချက်ခံနိုင်တဲ့အတိုင်းအတာရှိတော့လည်းပဲသူကစက်ကူဘူလောင်းဖတ်စင်38ကဘူဒနာစင်တယောက်ဖြစ်ပါတယ်ခင်ဗ
ျဥအောင်မြင့်ပြောပြသွားတာပါစွန့်ရင်ဝန်ကြီးဌာနကိုစစ်တပ်ကအရာရှိတွေပြောင်းရွှေ့လာခြင်းမှာထူးခြားနေတာကလာမယ့်နိုဝင်ဘာလရွေးကောက်ပွဲအပြီးမှာအစိုးရအဖွဲ့အပြောင်းအလဲဖြစ်တော့မှာမို့အစိုးရမပြောင်းခင်ကိုယ့်လူကိုကိုယ်နေရာပေးတာမျိုးဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုညိုသင်းကဒါစစ်တပ်ရဲ့နှီးပြူဟာတစ်မျိုးဖြစ်တယ်လို့ပြောပါတယ
်အစိုးရအပြောင်းလဲလုပ်ခံနေတာဒီရဲ့အမှားတမ်းတွေဝန်ကြီးဌာနအစည်းအဝေးမှာဒါတက်ခွဲခိုင်းတဲ့သဘောပေါ့လေဒါလည်းဟိုစစ်တပ်ရဲ့ဒါမဟာဗျူဟာတက်တာဒီလိုမျိုးတစ်ခုပဲပေါ့နော်အဲ့တော့အသားကိုပေါ့နော်ကျမတို့စိုးရိမ်လာပါလေဆိုတဲ့အခါကျတော့တကယ်ပေါ့နော်အဲ့လိုနေရာယူခြင်းအားဖြင့်ပေါ့နော်နိုင်ငံသားဝန်ထမ်းတွေပေါ့နော်ဝန်ထမ်းတွေရဲ့ဒါရှေ့ရေးသူတို့ရဲ့ယာရီတူစိတ်ရေးပေါ့နော်ဒါဟိုအနောက်ဆက်ဖြစ်မှာကိုကျမတို့စိုးရိမ်ပေါ့နော်ဒါဟိုတုံ့ပြန်တဲ့အနေနဲ့ဝန်ထမ်းတွေကအခုလိုမျိုးဒီထူရှားမှုအမျိုးမျိုးဟုတ်တာပဲကြတာပေါ့နော်အဲ့ဒီကျမကတော့ရှင်းပြလို့ဒါလို့ဒီလိုဆိုစီနိုင်ငံတော်ကိုသွားတဲ့နေရာမှာပေါ့နော်တက်ကြွတဲ့နိုင်ငံသားတွေကျမတို့အားကြီးလို့ပေါ့နော်အဲ့တော့နိုင်ငံသားတွေကတက်တက်ချစ်ချက်နဲ့မိမိရဲ့အရေးကိုမိမိကိုယ်တိုင်စာဝန်ဆောင်ရွက်ခွင့်ရအောင်မိမိရဲ့အရေးကိစ္စများမှာပေါ့နော်မဆိုင်တဲ့သူကမကျွမ်းကျင်တဲ့သူကလာပြီးတော့ဒီပြောင်းမှုပြီးအနိုင်ယူတဲ့ကိစ္စကိုမတရားလာအောင်မတရားမှန်သိပြီးတော့အခုလိုမျိုးငင်းငင်းချမ်းချမ်းနဲ့ပြန်လဲတုံ့ပြန်ခြင်းကကျမတို့အနေနဲ့အများကြီးကြိုးစားရမယ့်ကိစ္စဖြစ်တယ်နော်ကျမကလည်းမျိုးသဘောကျပါတယ်ဒီလိုဆုံးရှုံးမှုကိုကြိုးစားပါတယ
်မဖြစ်တင်တာကိုငင်းငင်းညာညာကန့်ကွက်တာဟာနိုင်ငံသားတိုင်းမှာရှိရမယ့်စိတ်ထားဖြစ်တယ်လို့လဲဒေါ်ညွန်ယိုသင်းကပြောပါတယ်။ဒါပေမဲ့အခုလိုစစ်တပ်ကအရက်သားတွေကိုအနိုင်ထက်ပြုလုပ်နေတာဟာမဆလာလက်ထက်ကစတင်ခဲ့တာပါ။နောက်ပိုင်းနဝတနာအဖစစ်အစိုးရလက်ထက်မှာတမရော်သားတွေအရက်ဖက်အလုပ်တွေကိုရွှေ့ပြောင်းခဲ့တာတွေအထင်ရှားတွေ့မြင်နေရပါတယ်။ဒီဆောင်ရွက်ချက်နဲ့ပတ်သက်ပြီးတချို့သုံးသက်သူတွေကတော့88ခုနှစ်အချိန်က အစိုးရရဲ့ရန်တရားကြီးရပ်တန့်သွားတာဟာအစိုးရဝန်ထမ်းတွေလမ်းပေါ်ထွက်ခဲ့ကြလို့ဖြစ်ပါတယ်ဒီအဖြစ်မျိုးနောက်ထပ်မကြုံရအောင်အစိုးရဌာနတွေမှာစစ်တပ်ကအရာရှိတွေကိုအုပ်ချုပ်စေခဲ့တာလို့ပြောဆိုနေကြပါတယ်ဒါပြင်တရားရေးလိုဌာနတွေမှာစစ်အရာရှိတွေကိုအုပ်ချုပ်စေခြင်းဟာတိုင်းပြည်ကိုစစ်အုပ်ချုပ်ရေးလက်အောက်ကိုကျောက်စေတဲ့ပုံစံမျိုးဖြစ်နေတယ်လို့ဝေဖန်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားလွတ်တော်ရှေ့နေဦးသိန်းသံပြောတာကတော့
တကယ်တမ်းဒီလွတ်တက်ပြီးတော့တရားမျှတတဲ့တရားစီရင်စနစ်ကိုတော့ဒီမိုကရေစီအစိုးရတရားအောက်မှာသာကြားနိုင်မှာဖြစ်လို့လာမယ့်2025ရွေးကောက်ပေါ်မှာဒီမိုကရေစီအင်အားစုတွေအောက်နိုင်အောင်ကျွန်တော်တို့ဆောင်ရွက်သွားမယ်လို့ပဲကျွန်တော်ပြောနေပါတယ
်ဦးသိန်းသံပြောပြသွားတာပါအခုဆိုဖဲကျိုးတက်လှုပ်ရှားမှုတွေဟာအယောင်တစ်ပြေးပြေးစုံလာပြီးဖြစ်တယ်လို့လှုပ်ရှားမှုအချိန်အဟုန်ဟာလည်းတက်လာနေပါပြီဒီလှုပ်ရှားမှုတွေဟာရွေးကောက်ပွဲအပေါ်တစုံတရာအကျိုးသက်ရောက်မှုဖြစ်စီမှာလားဆိုတာကတော့စောင့်ကြည့်ရအောင်ပါခင်ဗျာ